ဒီကနေ့မှာဒုတိယသမ္မတလောင်းနာမည်စည်းရုံးကိုအဆိုပြုတဲ့နေရာမှာတခြားနိုင်ငံရေးပါတီတွေကတင်သွင်းတာမရှိဘဲနဲ့ NLD ပါတီနဲ့ကြက်ခိုင်ဖွံ့ဖြိုးရေးပါတီတို့ကသာအပြိုင်တင်သွင်းခဲ့တာဖြစ်ပါတယ်။မြို့သားဒီမိုစီအဖွဲ့ချုပ်ရဲ့ပြည်သူ့လွတ်တော်ရွေးကောက်ခံကိုယ်စားလှယ်အစုအဖွဲ့ကဒုတိယသမ္မတလောင်းအဖြစ်တင်သွင်းတဲ့ဦးထင်ကျော်ဟာရွေးကောက်ခံကိုယ်စားလှယ်မဟုတ်ဘဲလက်ရှိဒေါက်ခင်ဂျီဖောင်ဒေးရှင်းမှဦးဆောင်တာဝန်ယူထားသူဖြစ်တယ်လို့ဒေါက်အောင်ဆန်းစုကြည်ရဲ့အနီးကပ်တာဝန်ယူထားသူလို့သိရပါတယ်။သူဟာ NLD ပါတီစတင်တည်ထောင်သူတွေတဲကဦးလွင်ရဲ့သမီးလက်ရှိပြည်သူ့လွတ်တော်ကိုယ်စားလှယ်ဒေါက်စုစုလွင်ရဲ့ခင်ပွန်းလဲဖြစ်ပါတယ်။ဦးထင်ကျော်ဟာအင်္ဂလန်နိုင်ငံမှာပညာသင်ကြားခဲ့ဘူးသူဖြစ်တယ်လို့စာရေးဆရာကြီးမင်းသူဝင်ရဲ့သားလဲဖြစ်ပြီးတော့သူကိုယ်တိုင်လဲဒလဘန်းဆိုတဲ့ကလောင်နာမည်နဲ့စာပေတွေရေးသားနေသူလဲဖြစ်ပါတယ်။သူဟာနိုင်ငံတော်သမ္မတဖြစ်လာနိုင်သူလို့ထင်ကြေးပေးခံရသူလဲဖြစ်ပါတယ်။ပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးပူကျင်ရှင်ထံက NLD ပါတီကအဆိုပြုတဲ့ဦးထင်ကျော်သမ္မတဖြစ်လာနိုင်ကြောင်းပြောပါတယ်
။ကျွန်တော်တော့ကတော့ဦးထင်ကျော်ပဲကျွန်တော်ဦးစားပေးတယ်။ဒေါက်ကဆန်းလိုင်းအဆိုပြုတဲ့လူပုဂ္ဂိုလ်လည်းဖြစ်တယ်။နောက်ပြီးတော့တူနယ်ရဲကျွန်တော်ပို့ပြီးတော့တည်ကျွမ်းတယ်။သူ့သမောထားကျွန်တော်ပေါင်းနားတယ်
မြို့သားလွတ်တော်ရွေးကောက်ခံအစုအဖွဲ့ကအဆိုပြုတဲ့ချင်းတိုင်းရင်သားဦးဟင်နရီဘန်တီယူဟာတမရော်မှာဗိုလ်မှူးအစ်စ်နဲ့ငိမ့်စားယူခဲ့ပြီးစမှုတေဝန်ထမ်းအဖြစ်နှစ်ပေါင်းများစွာတာဝန်ထမ်းဆောင်ခဲ့သူလည်းဖြစ်ပါတယ်။အသက်58နှစ်အရွယ်ဦးဟင်နရီဘန်တီယူဟာလွန်ခဲ့တဲ့တစ်နှစ်လောက်ကမှ NLD ပါတီဝင်ဖြစ်လာခဲ့ပြီးပြီးခဲ့တဲ့ရွေးကောက်ပွဲမှာထန်တလန်မြို့နယ်ကိုကိုယ်စားပြုတဲ့ချင်းပြည်နယ်မြို့သားလွတ်တော်မဲဆန္ဒနဲ့အမတ်သုံးမှာရှင်ပြိုင်အနိုင်ရရှိခဲ့တာဖြစ်ပါတယ်။ဦးဟင်နရီဘန်တီယူဟာရေချင်းရှိတဲ့သူတစ်ယောက်ဖြစ်တဲ့အတွက် NLD ပါတီကဒုတိယသမ္မတလောင်းစီမှာထဲ့သွင်းအဆိုပြုတာဖြစ်တယ်လို့မြို့သားလွတ်တော်ဒုတိယဥက္ကရာဦးအေးတောင်အောင်ကပြောပါတယ
်အရေးချင်းကြီးတဲ့ပုဂ္ဂိုလ်မျိုးလို့နင်တွေဒီကလည်းတင်တာပေါ့အဲ့တော့ဘယ်လောက်ထိလုံနိုင်တယ်မလုံနိုင်ဘူးဆိုတာလက်တွေ့လုံတဲ့ပုံပါပဲဘာပဲဖြစ်ဖြစ်ရှင်ထိုင်ရသားတဲ့ကဒုသမနာတယောက်ပြစ်လာမယ်ဆိုရင်ဒီလူညဉ့်ညံရေးအတွက်ဆောင်ရွက်တဲ့ခါမှာဒါအဖြစ်မယ်လို့ပြောချင်ပါ
NLD ပါတီကတင်ပြောင်းမဲ့သမရဒုတိယသမရဟာတိုင်းရင်းသားအရေးအတွက်ပိုလောက်ကိုင်းနိုင်မယ်လို့ယူဆတဲ့အကြောင်းပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးလမနော်အောင်ကပြောပါတယ
်ကျွန်တော်တို့အနေနဲ့ကျတော့ဦးချင်ကျော်ကိုလည်းကျွန်တော်တို့ကတော့သိတာတော့မရှိဘူးဒါပေမဲ့မြန်မာဒီမိုကရေစီအဖွဲ့ချုပ်ကသူတို့ကတင့်တော်မယ်ဆိုမှသူတို့ကိုတင်လိုက်တာပဲကျွန်တော်တို့တိုင်းသားတွေအကျိုးလဲသူတို့လုပ်မယ်လို့ယူဆပါတယ
်ကြက်ခိုင်ဖွံ့ဖြိုးရေးပါတီကပြည်သူ့လွတ်တော်မှာအဆိုပြုထားတဲ့လက်ရှိဒုတိယသမရဒေါက်တာဆိုင်းမော်ခန့်ဟာပြီးခဲ့တဲ့ရွေးကောက်ပွဲမှာလာရှုံမျိုးနဲ့မဲဆန္ဒနဲ့ကပြည်သူ့လွတ်တော်ကိုယ်စားလှယ်ဖြစ်အနိုင်ရရှိထားသူဖြစ်ပါတယ်။သူဟာပြီးခဲ့တဲ့ရွေးကောက်ပွဲမှာရှမ်းပြည်နယ်မြို့သားလွတ်တော်ကိုယ်စားလှယ်ဖြစ်ပြီးပြီးခဲ့တဲ့ပြည်ထောင်စုလွတ်တော်မှာစက်ခိုင်ဖွံ့ဖြိုးရေးပါတီကတင်သွင်းတဲ့ဒုတိယသမ္မတအဖြစ်ရွေးကောက်တင်မြှောက်ခံခဲ့ရသူလည်းဖြစ်ပါတယ်။အသက်66နှစ်အရွယ်ဒေါက်တာဆိုင်းမော်ခန့်ဟာမန္တလေးစီးတက္ကသိုလ်ကနေဆရာဝန်ဘွဲ့ရရှိထားသူဖြစ်ပါတယ်မြို့သားလွတ်တော်မှာအဆိုပြုခဲ့တဲ့မြို့သားလွတ်တော်ဥက္ကရာဟောင်းဦးခင်အောင်မြင့်ဟာပြီးခဲ့တဲ့ရွေးကောက်ပွဲမှာမန္တလေးတိုင်းဒေသကြီးပျော်ဝင်တဲ့ရမဲသိမ်းမြို့နယ်တွေကိုကိုးစားပြုတဲ့မြို့သားလွတ်တော်မဲဆန္ဒနဲ့အမတ်ရှိမှာရှင်ပြိုင်နိုင်ရရှိခဲ့တာဖြစ်ပါတယ်တမရော်မှာနှစ်ပေါင်း30ကျော်တာဝန်ထမ်းဆောင်ခဲ့ပြီးဗိုလ်ချုပ်အဆင့်မှာအငိမ့်စားယူခဲ့တာဖြစ်ပါတယ်သူဟာ2008ဖွဲ့စည်းပုံအခြေခံဥပဒေမူကြမ်းရေးဆွဲရေးကော်မရှင်အဖွဲ့ဝင်နဲ့မြို့သားညီလာခံကျင်းပရေးကော်မရှင်တွဲဖက်အတွင်းမှုဖြစ်လဲတာဝန်ယူခဲ့သူလည်းဖြစ်ပါတယ်ကြက်ခိုင်ဖွံ့ဖြိုးရေးပါတီကအဆိုပြုတဲ့ဒုတိယသမ္မတလောင်းတွေဟာစွန့်ရင်ရှိပြီးနိုင်ငံအကျိုးအတွက်ဆောင်ရွက်နိုင်မယ်လို့ယုံကြည်တဲ့အကြောင်းပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးလာထင်းဝင်းကပြောပါတယ
်ဒီလုပ်ငန်းစဉ်ကြီးမှာတို့ပါဝင်ဆောင်ရွက်တဲ့သဘောပါပဲ။ဟောကျွန်တော်တို့တင်ပေးတဲ့ပုံကိုယ်တွေကလည်းစွမ်းရည်ရှိပြီးတော့နိုင်ငံအတွက်တကယ်လုပ်နိုင်မယ်လို့ကျွန်တော်တို့ယုံကြည်လို့ဒီဟာတင်ပေးတာဖြစ်ပါတယ်။
ပါတီတစ်ခုကတင်သွင်းတဲ့ပုဂ္ဂိုလ်၄ဦးကိုဖွဲ့စည်းပုံအခြေခံဥပဒေပါသမရအရေးချင်းနဲ့ကန့်ညီမှုရှိမရှိကိုအရေးချင်းစစ်ဆေးရေးအဖွဲ့ကစစ်ဆင်မှာဖြစ်ပါတယ်သမရအရေးချင်းစစ်ဆေးရေးအဖွဲ့မှာဖွဲ့ဝင်ဖြစ်ပါဝင်တဲ့ပြည်သူ့လွတ်တော်ကိုယ်စားလှယ်ဒေါက်တာမျိုးအောင်ကအခုလိုပြောပါတယ
်အခြေခံဥပဒေမှာပါတဲ့ဥမာ60နဲ့ညီမညီအဲ့ဒါကြီးစစ်ဆေးရမှာပါဥက္ကဋ္ဌ2ယောက်ရဲ့လွတ်တော်ဥက္ကဋ္ဌ2ယောက်ရဲ့လွတ်တော်ဒုဥက္ကဋ္ဌ2ယောက်ရဲ့ကျွန်တော်ပဲပေါ့
စစ်ဆေးရေးအဖွဲ့မှာပါတဲ့မြို့သားလွတ်တော်ကိုယ်စားလှယ်ဥပမျိုးသိန်းကနိုင်ငံတော်အကြီးအကဲတာဝန်ထမ်းဆောင်ရမယ့်ပုံကိုယ်ထဲမှာတိုင်းရင်းသားတဦးပါဝင်စေချင်တယ်လို့ပြောပါတယ
်ဒုတိယသမ္မတထဲမှာဆိုလို့ရှိရင်ဒီတိုင်းရင်းသားတွေကဒုတိယသမ္မတလောက်ပြောက်မြန်မာနိုင်ငံရဲ့တကယ်အကြီးအကဲအရေးကြီးတဲ့အကြီးအကဲနေရာမှာတဦးကတော့တိုင်းရင်းသားတွေကပါတယ်
တမရော်သားအစုအဖွဲ့ကတင်သွင်းမဲ့ဒုတိယသမ္မတလောင်းဟာပြည်ထောင်စုလွတ်တော်မှာတင်သွင်းမှာဖြစ်ပြီးပြည်ထောင်စုလွတ်တော်ကဘယ်နေ့ကျင်းပမယ်ဆိုတာမသိသေးပါဘူးတမရော်သားအစုအဖွဲ့ကတင်မဲ့ဒုတိယသမ္မတလောင်းစီးရင်မှာကြည်ရည်လီညှိနှိုင်းကုတ်ကဲရည်မှုတာဝန်ယူထားတဲ့ဗိုလ်ချုပ်ကြီးခင်အောင်မြင့်အငိမ့်သားဗိုလ်ချုပ်ကြီးဦးလာထင်းဝင်းလက်ရှိရန်ကုန်တိုင်းဝန်ကြီးချုပ်ဦးမြင့်စွေနဲ့အငိမ့်သားဗိုလ်ချုပ်ကြီးသူရသက်စွေတို့ထင်ကြီးပေးခံနေရပါတယ်နိုင်ငံတော်သမ္မတနဲ့ဒုတိယသမ္မတနှစ်ဦးကိုရွေးချယ်ဖို့အတွက်ပြည်သူလွတ်တော်နဲ့ အမျိုးသားလွတ်တော်ရွေးကောက်ခံကိုယ်စားလှယ်အစုအဖွဲ့က2ဦးလွတ်တော်နေရပေါင်းတမရသာကိုယ်စားလှယ်အစုအဖွဲ့က2ဦးစုစုပေါင်း3ဦးတင်သွင်းရမှာဖြစ်ပါတယ်အဲ့ဒီ3ဦးကိုပြည်ထောင်စုလွတ်တော်မှမဲခွဲဆုံးဖြတ်ပြီးမဲအများဆုံးရသူကတမရအဖြစ်ရွေးချယ်ခံရမှာဖြစ်တယ်လို့ဒုတိယမဲအများဆုံးရသူကဒုတိယတမရ1တတိယမဲအများဆုံးရသူကဒုတိယတမရ2ဖြစ်လာမှာပါခင်ဗျာ